ကိုဗစ်ကူးစက်မှုပိုတိုးလာနေတဲ့ရခိုင်ပြည်နယ်မှာကိုဗစ်ထိန်းချုပ်ရေးစည်းကမ်းတွေတင်းကျပ်ထားသလိုရခိုင်နဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကွန်တိုရေးစခန်းတွေကိုဒီလ15ရက်နေ့ကစပြီးဇူလိုင်လကုန်အထိယာယီပိတ်ထားမယ်လို့ရခိုင်ပြည်နယ်အာရဗိုင်တွေကပြောပါတယ်။အခုလိုနယ်စပ်ကွန်တိုရေးကိုပိတ်တာကြောင့်သူတို့အနေနဲ့ဈေးကွက်ပျောက်ဆုံးတာတွေရှိတယ်လို့ကုန်တွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုသိန်းထိုက်ဦးပြောပြပါမယ
်။ကိုဗစ်ကူးစက်မှုတွေဒီနေ့တခြားတိုးလာနေတဲ့ရခိုင်ပြည်နယ်မှာကိုဗစ်စည်းကမ်းတွေကိုတင်းကျပ်ထားသလိုတတိယလိုင်းကိုဗစ်ဒီပြူလူနာစတင်တွေ့ရှိခဲ့တဲ့ရခိုင်ဘင်္ဂလားဒေ့ရှ်နယ်စပ်ကုန်သွယ်ရေးစခန်းတွေကိုနှစ်ပတ်ကြာယာယီပိတ်ထားဖို့ရခိုင်အာဏာပိုင်တွေကဆုံးဖြတ်ထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုအဓိကကုန်ကူးနေတဲ့စစ်တွေနဲ့မောင်တော်မြို့နယ်တွေမှာရှိတဲ့နယ်စပ်ကုန်သွယ်ရေးစခန်းတွေကိုဇူလိုင်လ15ရက်နေ့ကစပြီးလကုန်တဲ့အထိနှစ်ပတ်ကြာပိတ်ထားမှာဖြစ်တယ်လို့လည်းရခိုင်ပြည်နယ်စစ်ကောင်စီပြောခွင့်ရရခိုင်ပြည်နယ်ဥပဒေချုပ်ဦးလသိန်းကပြောပါတယ
်။နယ်စပ်ကုန်သွယ်ရေးကိုလည်းခိတ္တပိတ်ထားရင်ကောင်းမယ်လို့သုံးသပ်ကြပါဆိုတော့မင်းကတော့သုံးသက်တာပေါ့လေသုံးသက်တော့ကျွန်တော်တို့လာမယ့်ရတပရိရက်မှာပုံမှန်ကျွန်တော်တို့အစိုးရအခွဲအစည်းအဝေးရှိပါတယ်အစိုးရအခွဲအစည်းအဝေးမှာတော့ဒါမင်းကဆွေးနွေးတိုင်ပင်ထားချက်တွေကိုဆုံးဖြတ်သွားဖို့ရှိပါတယ်ကျွန်တော်တို့ကတော့အခုလ15ရက်ကနေပြီးတော့ကဒီဇူလိုင်လကုန်တဲ့အထိကိုနှစ်ပတ်တာကာလအတွင်းနေဆက်ကုန်သွယ်ရေးစစ်တွေတက္ကနာနောက်မောင်းတော်တက္ကနာစခန်းတစ်ခုလုံးကိုရပ်ထားဖို့အစီအစဉ်တွေလုပ်ထားပြီးဖြစ်ပါတယ်သက်ဆိုင်ရာကုံတွေတွေပေါ့နောက်ရင်တွေပေါ့ဒါသက်ဆိုင်တဲ့အဖွဲ့အစည်းတွေပေါ့နေဆက်ကုံတွေရေးနဲ့ဆက်ဆက်တဲ့အဖွဲ့အစည်းတွေစီကိုလည်းတတိပေးထားပြီးပါ
ကြီးခဲ့တဲ့ဩဂုတ်လအတွင်းကစတင်ပြီးရခိုင်ပြည်နယ်စစ်တွေမြို့မှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကုန်ကူးပြီးပြန်လာတဲ့ကုံသင်းမော၄စီးကကုံတွေတွေကိုကိုဗစ် -19 ရောဂါရှိမရှိကျမရီတာဝန်ရှိသူတွေစောင့်ကြည့်စစ်ဆေးနေတာမှာအဒီပြူလူနာ၄ယောက်တွေ့ရှိခဲ့တာဖြစ်ပါတယ်။အခုလိုနယ်စပ်ကုံသွယ်ရေးစခန်းတွေကိုယာယီပိတ်လိုက်တာဟာရခိုင်ပြည်နယ်အတွက်ဓာတ်ရိုက်ထိခိုက်မှုတစ်စုံတစ်ရာမရှိပေမဲ့ကုံတွေအတွက်တစ်ဖက်နိုင်ငံမှာဈေးကွက်ပျောက်ဆုံးတာတွေရှိတယ်လို့ကုံတွေနဲ့စက်မှုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတင်အောင်ဦးကပြောပါတယ
်။ဟောတစ်ခါကလည်းကျွန်တော်၈လကျော်၉လနေပါလောက်ပိတ်တော်တဲ့အတွက်အဓိကပြဿနာကကျွန်တော်ဟိုဘက်တစ်ဖက်နိုင်ငံမှာကျွန်တော်တို့မှာဈေးကွက်ပျောက်တော်တယ်။ဈေးကွက်ပျောက်တော်ဆိုတာဒီကထွက်တဲ့ကုံတွေကဟုတ်ပါနိုင်ငံမှာတစ်ဖက်နိုင်ငံမှာကျွန်တော်တို့စီကမတော်တော့သူတို့ကလည်းရတဲ့နိုင်ငံတွေကနေသူတို့ကလှစ်ဝေရတာပေါ့လေလှစ်ဝေတဲ့အချိန်မှာပြန်ဖွင့်လို့ရှိရင်ကျွန်တော်တို့ကဒီဘက်ကပို့ပြီးတော့ဟိုဈေးကွက်ရှာရတဲ့ဘက်ကရရှိပြီးသား market တွေကနေနေပျောက်သွားတယ်ဆိုတဲ့အတိုင်းအတာလေးတွေတော့ရှိတယ
်ပြီးခဲ့တဲ့နှစ်ကလည်းကိုဗစ်ကူးစက်မှုတွေကြောင့်နေဆက်ကုန်သွယ်ရေးစခန်းတွေကို2020ခုနှစ်ဩဂုတ်လကစတင်ပြီး2021ခုနှစ်ဧပြီလအထိ7လကြာကြာပိတ်ထားခဲ့ရပါတယ်ပြန်ဖွင့်လာတာဘယ်လောက်ပဲရှိသေးတဲ့ရခိုင်နဲ့ဘင်္ဂလားဒေ့ရှ်နေဆက်ကုန်သွယ်ရေးစခန်းတွေကိုလက်ရှိမှာလဲကိုဗစ်ကြောင့်ထပ်မံပိတ်ထားရတာပါ။နယ်စပ်ကုန်သွယ်ရေးစခန်းတွေကိုနှစ်ပတ်လောက်သာပိတ်ထားပေမဲ့ကိုဗစ်ကူးစက်မှုတွေပေါ်မှာမူတည်ပြီးလိုအပ်ရင်လိုအပ်သလိုဆောင်ရွက်သွားမှာဖြစ်တယ်လို့လဲရခိုင်ပြည်နယ်စစ်အုပ်ချုပ်ရေးကောင်စီဘက်ကပြောဆိုပါတယ်။ရခိုင်ပြည်နယ်မှာမနေ့ကအထိကိုဗစ်ဒီပြူလူနာ918ယောက်ရှိပြီးသေဆုံးသူ9ယောက်ရှိပါတယ်။အာဏာပိုင်တွေဘက်ကတော့ပြည်သူလူထုအနေနဲ့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်တဲ့ကိုဗစ်စီကံကျန်းမာရေးဆိုင်ရာစီကံသတ်မှတ်ချက်တွေကိုလိုက်နာဖို့တိုက်တွန်းထားပါတယ်ခင်ဗျာ
ရခိုင်ဘက်မှာကိုဗစ်ကြောင့်နေဆက်ကုန်သွယ်ရေးပိတ်လိုက်ရတဲ့အကြောင်းရခိုင်ကလာတဲ့သတင်းကိုသိမ်းထိုက်ဦးပြောပြသွားတာပါ